ညီရခုလသမဂ္ဂရုံးချုပ်မှာကျင်းပနေတဲ့အထွေထွေညီလာခံကြီးမှာကျစပရင်းနေကပါလက်စတိုင်းသမ္မတမာမုဒ်အဘတ်ကဂါဇာနဲ့နောက်ဖက်ကန်ဒေသတလောသွေးမြေကျက်ဖြစ်ရတဲ့အဆုံးသတ်စေဖို့အတွက်အထူးသဖြင့်အမေရိကန်ကအစ္စရေးကိုလက်နက်တွေပေးတာရပ်ဆိုင်းဖို့အတွက်တောင်းဆိုလိုက်ပါတယ်။တနည်းနည်းပါကြားလာပြီဖြစ်တဲ့အစ္စရေးဟမတ်စစ်ပွဲအတွက်လုံခြုံရေးကောင်စီကနေရှုတ်ချတဲ့ဆုံးဖြတ်ချက်ကိုအမေရိကန်ကဗီဒီယိုအာဏာသုံးပယ်ချတာနဲ့အစ္စရေးကိုလက်နက်တွေတင်ပို့နေတာနဲ့ပတ်သက်ပြီးပါလက်စတိုင်းသမ္မတပြောကြားလိုက်တာဖြစ်ပါတယ်။ဂါဇာနဲ့နောက်ဖက်ကန်ဒေသကဖြစ်ရတဲ့ပတ်သက်ပြီးတကဘာလုံးမှာတာဝန်ရှိကြောင်းလည်းပြောပါတယ်။ဒါပြင်အမေရိကန်ဟာကုလလုံခြုံရေးကောင်စီမဲခွဲဆုံးဖြတ်ချက်အတွက်ဗီဒီယိုအာဏာသုံးပယ်ချပြီးတိုက်ပွဲတွေဆက်တိုက်ခိုက်မှာဖြစ်ကြောင်းပြောကြားခဲ့တယ်လို့လည်းပြောပါရယ်။ကုလထရင်ညီလာခံမှာလက်ဗနွန်နိုင်ငံကျိုင်းဝန်ကြီးအဗ်ဒူလာဘူဟာဘစ်လည်းတက်စပရင်းနေမှာပဲမင်းကွန်းပြောမှာဖြစ်ပြီးအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူးကတော့တောက်ကြနေမှာမင်းကွန်းပြောမှာပါ။တက်စပရင်းနေမှာပဲဆူဒန်စစ်ကောင်းဆောင်ဗိုလ်ချုပ်ကြီးအဗ်ဒယ်ဖာတာဘဟန်ဥရောပကောင်စီဥက္ကဋ္ဌချားလ်စ်မိုက်ကယ်ဗြိတိန်ဝန်ကြီးချုပ်ကီယာစတာမာတို့လည်းမင်းကွန်းပြောကြမှာဖြစ်ပါတယ်။